မြန်မာပြည်တွင်းကနိုင်ငံရေးအကြက်အတဲနဲ့ပဋိပက္ခတွေကြောင့်ဖြစ်လာတဲ့တက်ရောက်မှုတွေဟာအိမ်နီးချင်းနဲ့ဒေသရင်းနိုင်ငံတွေစီအထိကျော်လွန်ရောက်ရှိလာတဲ့အတွက်အာဆီယံနိုင်ငံတွေအနေနဲ့မြန်မာအရေးကူညီဖြည့်ရှင်းရမှာအရင်ကထက်ပိုမိုထိရောက်တဲ့ချင်းကမှုအစ်စ်တွေနဲ့လှုပ်ဆောင်တင်တယ်လို့မြန်မာအရေးစောင့်ကြည့်သူတွေကပြောပါတယ်။တောင်းနဲ့ချီတဲ့စစ်ဘေးဒုက္ခတွေ၊လူကုန်ကူးမှုနဲ့မူရည်စေဝါပြဿနာလို့နောက်ဆက်တွဲပြဿနာတွေဟာမြန်မာနိုင်ငံနဲ့ဆက်နွယ်ပြီးအိမ်နီးချင်းနိုင်ငံတွေလက်ငင်းကြုံနေကြရတဲ့ပြဿနာတွေဖြစ်တာကိုထောက်ပြပြီးဒီအချက်တွေကိုအာဆီယံနိုင်ငံတွေဘက်ကထည့်သွင်းစဉ်းစားရလိမ့်မယ်လို့လေ့လာသူတွေကတိုက်တွန်းပြောဆိုကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုအောင်အောင်ပြောပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့နိုင်ငံခြားရေးဝန်ကြီးတွေအထူးစီဝေးတဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဒီနေ့ကျင်းပခဲ့တာဖြစ်ပြီးအာဆီယံရဲ့မြန်မာနိုင်ငံအရေးရည်တည်ချက်ဟာလက်ရှိအချိန်အထိဘုံသဘောတူညီချက်၅ရက်အပေါ်မှာပဲအခြေခံထားဆဲဖြစ်တယ်ဆိုတာကိုအာဆီယံဘက်ကထပ်လောင်းအတည်ပြုပြောဆိုထားပါတယ်။နိုင်ငံရေးလှိလာသူတွေကတော့စီးရေးနဲ့လူခွင့်ချိုးဖောက်မှုတွေပိုးပြီးတော့ကျေပြန့်လာတဲ့မြန်မာနိုင်ငံအတွက်နောက်ထပ်ထိရောက်တဲ့အပြောင်းလဲအသစ်နဲ့လုံနိုင်ပါမလားဆိုတာတံတရားရှိတဲ့အကြောင်းကရင်ငင်းငင်းအထောက်အကူပြုအဖွဲ့က Saw Alex 2က VOA ကိုပြောပါတယ
်။ CIA ဒီအဖွဲ့အစည်းတွေနိုင်ငံတွေစဉ်းစားမှာကမြန်မာပြည်ရဲ့ပြဿနာကမြန်မာပြည်အတွင်းမှာဖြစ်တဲ့ပြည်တွင်းပြဿနာမဟုတ်တော့ဘူး။သူကနိုင်ငံကိုကြော်ပြီးတော့မှဒီအင်းရှင်းနိုင်ငံတွေကတော်ပြီးတော့မှဒီတက်ရောက်တယ်ပေါ့နော်။ပြည်ဒီဒေသတွေလုံးချုပ်ရေးအများကြီးတော်ပြီးတော့မှထိရောက်နေတာ။ယခုဆိုကျွန်တော်တို့ဒီလူကုန်ကူးမှုတွေအများကြီးအပြားဖြစ်လာတယ်။အဲ့ဒီဒီ drug issue ပေါ့နော်ဒီပြနစ်ပခဖြစ်တဲ့အတွက်ဒီခုနပြောနေတဲ့ဒီမလိုလာအရနောက်ဆက်တွဲလူမှုရေးပြဿနာငွေကြေးပြဿနာတွေမဟုတ်ခုပြဒီဟာတွေအလုံးကအာဆီယံနိုင်ငံအတွေ့ကိုကူးလိုက်ပြီးတော့မှဖြစ်နေတာကျွန်တော်တို့တွေ့ရတယ
်စစ်ကောင်စီအာဏာရယူပြီးနောက်ပိုင်းမှာအိန္ဒိယဘက်ကထွက်ပြေးတင်းရှောင်ခဲ့ရတဲ့မြန်မာနိုင်ငံသားဒုက္ခသည်9000လောက်ရှိပါတယ်ထိုင်းနိုင်ငံကနေ UNHCRC မှာခေါလုံကွေတောင်းခံထားတဲ့နိုင်ငံရေးလှုပ်ရှားသူအရေးအတွက်ကလည်းလက်ရှိစည်းရင်အရာ12000အထက်မှာရှိပါတယ်မလေးရှားနိုင်ငံကိုရောက်နေတဲ့နိုင်ငံရေးလှုပ်ရှားသူတွေအာနာဖီဆန်ရေးလှုပ်ရှားမှု CDM လှုပ်ထားသူတွေရဲ့ကိစ္စကလည်းမလေးရှားအစိုးရအတွက်ထည့်သွင်းစဉ်းစားစရာဖြစ်လာတယ်လို့အခဲခတ်တွေကရှုမြင်ပါတယ်ပြည်တွင်းမှာလည်းလူခွင့်ချိုးဖောက်မှုနဲ့စီးပိပခအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာတာတွေကအာဆီယံနိုင်ငံတွေအတွက်နောက်ထပ်စဉ်းစားစရာအချက်တွေဖြစ်တယ်လို့မြမလူခွင့်အဖွဲ့ BHRN ကဥကြောဝင်းက VOE ကိုပြောရတယ
်။ဒေါ်လာရင်းစဖြစ်ကာစားကာလမှာဒါကိုအဲ့အချိန်မျိုးကိုတည်ပြီးတော့ဒီ budget ကိုသူတို့ယူခဲ့တာ။ဒါနဲ့အခုချိန်မှာတော့မဖြစ်ပါဘူးလို့ဒီစစ်တပ်ရဲ့ရာဇဝင်ကျူးလွန်မှုတွေကမြေဝါချင်တင်းနေစော်လေးကို clearly မြင်နေရပြီဆိုတဲ့တည်းမှာအဲ့ဒီ budget တွေကဘလို့မှမအဆင်ပြေနိုင်ဘူး။ဒါကိုကျွန်တော်မြန်မာပြည်ဘက်ကတော်လည်းအဆုပြေလဲဒါကိုပိတ်ချမှာလည်းအဆအပြေပိတ်ချမှာ။ဒါကိုအင်ဒိုနီးရှားဘက်ကလည်းဒါကိုနားလည်နေပြီ။ဒီလိုဆိုလည်းဒါကိုမြင်နေဟုတ်တယ်ဒီ budget ကတော့အဆင်ပြေနေလို့
အကြခင်မှာအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုအင်ဒိုနီးရှားနိုင်ငံကတာဝန်ယူရမှာပါအင်ဒိုနီးရှားနိုင်ငံရဲ့မီဒီယာနဲ့အရက်ဖက်အဖွဲ့တွေပြည်သူတွေအားကထိရောက်တဲ့အတွက်မြန်မာနိုင်ငံကအဖွဲ့အစည်းတွေနဲ့ချိတ်ဆက်လက်တွဲသင့်တယ်လို့ဦးကျော်ဝင်းကပြောပါတယ်ပြီးခဲ့တဲ့အစည်းအဝေးတွေမှာအာဆီယံကမြန်မာစစ်ကောင်စီကြီးကဲတွေကိုမဖိတ်ကြားတော့ဘဲနိုင်ငံရေးအရာကိုစားမပြုတဲ့ကိုယ်စားလှယ်တက်ရောက်ဖို့ဖိတ်ကြားခဲ့ပါတယ်ဒီနေ့နိုဝင်ဘာ29ရက်ကြာလာပရင်းနေ့မှာကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့မြမအရေးတည်တံ့စည်းဝေးမှာလည်းမြမစစ်ကောင်စီဘက်ကကိုယ်စားလှယ်တက်ရောက်ခွင့်မရခဲ့ပါဘူးလာမယ့်နိုဝင်ဘာလအာဆီယံထိပ်သီးဆွေးနွေးပွဲမတိုင်ခင်မြမအရေးကြိုတင်ဆွေးနွေးတာဖြစ်ပြီးဒီနေ့ဆွေးနွေးပွဲရဲ့အဆိုပြုချက်တွေကိုအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းအလေးနဲ့စဉ်းစားသုံးသပ်ကြမယ်လို့နိုင်ငံရေးလှိလာသူတွေကမျှော်လင့်ထားပါတယ်ခင်ဗျာ
မြန်မာအရေးကိုအာဆီယံချင်းကပ်ပုံပြောင်းလဲဖို့မြန်မာအရေးလှိလာသူတွေတိုက်တွန်းတဲ့တဲ့ရင်ကိုအောင်အောင်ပြပြပေးခဲ့ရပါ